လဘရောင်းတော့ကျင်းဒီစီမံကိန်းစုံစမ်းရေးကော်မရှင်ကမနေ့ကအချက်20ပါတဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ်ဒီထဲမှာအခုဒီလဘရောင်းတော့စီမံကိန်းနဲ့ပတ်သက်ပြီးတော့ပြင်ပမှာရှိတဲ့အဖွဲ့အစည်းနောက်တစ်ခါကွန်ရက်အဖွဲ့အစည်းတွေရဲ့သွေးထုံးလှုပ်ဆောင်မှုကြောင့်ဒေသခံတွေကဒီစီမံကိန်းနဲ့ပတ်သက်ပြီးတော့အကြမ်းဖက်မှုတွေနှောက်ယှက်မှုတွေရှိတယ်ဆိုပြီးတော့ရေးသားထားတာတွေ့ရပါတယ်ဆိုတော့ဒီအချက်ပေါ်မှာမူတည်ပြီးတော့ပြင်ပကအဖွဲ့အစည်းတွေကွန်ရက်အဖွဲ့အစည်းတွေဆိုတာဘလို့အဖွဲ့အစည်းမျိုးတွေကိုသူတို့အနေနဲ့ရည်ညွှန်းတယ်လို့ဝန်ကြီးပြောနိုင်မလဲရှင်
ဒီတွင်သားတော့ဗျာအဓိကဥဆောင်တို့ရှားနေတာတော့ကိုဟန်ဝင်းအောင်တို့အုပ်စုပေါ့အဲ့ဒီဒေသမှာပဲအခြေဆိုင်ပြီးတော့တောက်လျှောက်ပြည်ယုံုံစော်နေတာပေါ့အခုကတော့အပြင်မှာကျွန်တော်တို့ဒီဘက်မှာအခြေဆိုင်ပြီးတော့မှဒီကိုဟန်ဝင်းအောင်တို့အုပ်စုတွေကိုကျွန်တော်တို့ဤပြူဟာတွေချမှတ်ပေးတာနောက်ကလိုအပ်တဲ့ငွေကြေးထောက်ကူပေးတဲ့ဟာတွေလည်းရှိပါတယ်အဲ့တော့သွားအဖွဲ့တွေကတော့ကျွန်တော်တို့တက်လို့ဆရာကိစ္စတွေရှိနေတော့ကြောင့်မလို့နံပါတ်တော့30ထုတ်လို့မပြောနိုင်ဘူး
။ဟုတ်ကဲ့ရှင်။ဒီအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးတို့အနေနဲ့တတိကျကျဒီအရေးယူဆောင်ရွက်ဖို့အစီအစဉ်တွေရောရှိပါပြီလား။ရှိလားရှင်
။ရှိပါတယ်ခင်ဗျာ။ဒီတွင်းကကျွန်တော်တို့အဖွဲ့အစည်းတွေတော့ကျွန်တော်တို့တချို့လူတွေလည်းကျွန်တော်တို့ကြောက်ဘူးရဆောင်ရွက်ဖို့အတွက်ဝန်ထမ်းထားရလည်းရှိပါတယ်။တချို့လူတွေလည်းကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်နေပါလေ။အဒီဘားကအဖွဲ့အစည်းနဲ့ပတ်သက်လို့တော့ခုနကကျွန်တော်တို့ဘာတွေလုပ်မယ်ဆိုတော့တော့30ကျွန်တော်တို့မပြောနိုင်သေးပါဘူး။တိုးတော့ကျွန်တော်တို့ပြောနိုင်တာကတော့အဲ့ဒီအဖွဲ့အစည်းတွေအနေနဲ့2015ခုနှစ်မှာရှိနေတဲ့နိုင်ငံရေးစီးပွားရေးပြည်ထောင်စုတွေကိုပြည်ပြောင်းအောင်လုပ်မယ့်အကြံတွေကိုဖန်တားနိုင်မှုတွေကျွန်တော်တို့လိုအပ်တာအလုံးလှုပ်ဆောင်တော်မှုတွေရှိပါတယ
်။ဟုတ်ကဲ့ဒီအဖွဲ့အစည်းတွေအနေနဲ့ဒီစီမံကိန်းကိုအဓိကအခုလိုမျိုးပေါ့နော်ဖျက်လို့ဖျက်ဆီးလုပ်နေတယ်ပြည်အောင်လုပ်နေတယ်ဆိုတော့အဓိကဘလို့ရည်ရွယ်ချက်လို့ကြောင်းလို့ရောဝန်ကြီးသုံးသပ်လို့ရမလဲရှင်
။ပထမတစ်ခုကတော့ဗျာလက်ဂရောင်းတောင်ရဲ့ခြေညှိနေဆိုရင်အဲ့ဒါဒေသခံအများစုကအဲ့ဒါကော်မရှင်ရဲ့ထောက်ခံတင်ပြခြင်းနဲ့ကျွန်တော်ဆိုရရင်ချီးစင်ပြီးတဲ့ဖြည့်ချင်းချက်တွေကိုလက်ခံပြီးတော့မှနေရာတစ်တည်းမှာပြန်နေရာပြောင်းစစ်လုပ်ကြနေကြပြီအနည်းစုကရှင်နေတယ်အဲ့တော့ဒီအနည်းစုကိုလှုပ်ဆောင်နေတာခုနကျွန်တော်ပြောတဲ့ကိုဟာဝင်းအောင်နဲ့သူတို့ကိုထောက်ခံတဲ့ဥပဒေကြောင့်ဒီလူတွေကဒီလက်ဘောင်းတောင်မှာအဲ့ဒီကိစ္စကိုလုပ်ရဲလို့ပြောရင်လက်ဘောင်းတောင်မှာသူတို့အဲ့လိုလှုပ်ချင်ရခြင်းသူတို့ဖွဲ့စည်းသုံးမှုကိုသူကတကြိမ်နဲ့တိုက်ခိုက်လို့ရပါအဲ့ကတော့ကျွန်တော်တို့လက်ရှိဆိုးရွားရေးကိုမတိမကျေပြောင်းလို့ရတယ်နှစ်ကလက်ဘောင်းတောင်စီမံကိန်းဟာတမတော်ကလည်းပါဝင်သွားတဲ့နေကြမှုတမတော်လည်းထိုးနှက်ဖို့အခွင့်ကောင်းရတယ်ဒါပြတဲ့ချက်ကတော့အကြုံနိုင်ငံကလာရောက်ယဉ်ကျေးမှုနဲ့မဟုတ်တဲ့ကြောင့်မလို့တရုတ်နိုင်ငံကိုလည်းပို့နေလို့ရတယ်။ဆိုလိုတာကတော့အခုလည်းနဲ့ကျွန်တော်တို့ကပြမသုံးခုလုံးကိုအတင်ပြအောင်လုပ်လို့ရတယ်။ပို့နေတဲ့ခိုက်လို့ရတယ်။အခုရေးဖြစ်တဲ့ကြောင့်မလို့ဒီနေရာမှာအားဆိုင်ပြီးလှုပ်ဆောင်နေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါတော့ကျွန်တော်ရဲ့ကိုယ်ပိုင်သုံးသပ်ချက်ပါ
။ဟုတ်ကဲ့ရှင်။ဒီလူနည်းစုဖြစ်တဲ့ဟလာလက်မခံဘူးဆိုတဲ့အဖွဲ့တွေနဲ့ဒီအကောင့်ထယ်ဖို့ရေးကော်မတီကြားပေါ့နော်ဝန်ပေါင်းကြားဘာလို့ညှိနှိုင်းလို့မရတာလဲရှင်။အဓိကဘာကြောင့်လို့ဝန်ကြီးသုံးသပ်ပါလဲရှင်။အများစုကပြည်လည်နေပြီးတော့အနေ
စုကဘုရားလို့ပေါ့ဗျာ။တို့တဲ့အဖွဲ့တွေနည်းစားဒီလူတွေကိုကျွန်တော်တို့ကအစားပိုင်းတွေမှာကျွန်တော်တို့ကလားအဖြစ်မှရဲ့ကွဲလွဲတဲ့အခြေအနေတွေကိုပေါ်ပြပြီးတော့မှတို့ကထုတ်ဆော်ခဲ့တယ်။ထုတ်ဆော်ရနေပြီးတော့မှကျွန်တော်တို့ဒေသခံအဲဒီအနေစုလက်မခံတဲ့အနေစုနဲ့ကျွန်တော်တို့အစိုးရဒုံကျိုးရေးဖွဲ့ဝင်တွေကြားကုမ္ပဏီကြားမှာပြင်းမာမှုတွေဖြစ်ခဲ့တဲ့အခါမှာနှစ်ဖက်လုံးထိခိုက်မှုရှိတဲ့အခါကျတော့ပြင်းမာမှုအချိန်လို့ပဲပြောပြောတန်ပြရအချိန်ကိုပဲဖြစ်ဖြစ်ဖြစ်နေကြပါဘူး။ဒီနေ့အချိန်မှာဒီလူတွေကဇက်တိုက်တွေးထုတ်နေတဲ့အခါကျတော့ကျွန်တော်ညှိနှိုင်းမှုတော့ခက်တယ်။တကယ်လို့ဒီဖွဲ့တွေကမရှိတော့ဘူးဆိုရင်ကျွန်တော်တို့ကလုပ်သွင်းနိုင်တဲ့အခြေအနေနဲ့ပဂရီအခြေအနေကိုအဲ့လက်မခံသေးတဲ့သူတွေကိုနားလည်နိုင်အောင်ပြောပြနေတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တကယ်လို့များအခုလက်မခံတဲ့လူနည်းစုပေါ့နော်ရွာသားတွေအနေနဲ့အခုဆက်လက်ညှိနှိုင်းပေမဲ့လည်းသူတို့အနေနဲ့လက်မခံဘူးရောကြီးလည်းမယူဘူးဆိုရင်ဝန်ကြီးတို့အစိုးရအဖွဲ့အနေနဲ့ဘာများဆက်လုပ်မလဲရှင်ဘယ်လိုလုပ်ဖို့အစီအစဉ်ရှိပါလဲရှင
်ကျွန်တော်တို့ကတော့အခုလက်မခံနိုင်သေးဘူးဖြစ်နေတယ်ဆိုတော့ဒေသခံပြည်သူအနည်းစုကိုကျွန်တော်ကမြစ်တာရက်ခံကျင်တာကအဲ့လားဟိုလူတွေရဲ့စကားကိုနားမထောင်ပါနဲ့သူတို့ရဲ့ကိုယ်ပိုင်သုံးချက်နဲ့လာပြီးတော့ပြောသူတွေပါတင်းမှပြင်းထားနေရင်တင်းနာမှာဦးလက်ရှိဒေသခံပြည်သူတွေပဲစုံစော်နေတဲ့အဖွဲ့တွေဒီနေရာမှာအခြေအနေမကောင်းဆုံးခွာပြီးတော့မှထပ်တဲ့နေရာမှာတော်လို့မှာပဲဒီကနေ့ပြောရရင်ဗျာဖြစ်ပေါ်လာတဲ့ခြေကွက်ပေါ်ရဖြစ်နေတဲ့မှာထိခိုက်တန်ရတဲ့မှာခုနခေါင်းဆောင်တွေဆိုတော့ကိုဟန်ဝင်းအောင်တို့အုပ်စုကလူတွေတယောက်မှတော်သူတို့သွေးလုံးစော်ပြီးလို့တက်ကြွပြီးတော့ရှင်းရလာတဲ့လူတွေပဲထိခိုက်တန်ရရှိတယ်ရဲတွေပဲထိခိုက်တန်ရချိုးမြက်ကဘယ်သူရနေလဲဆိုတော့လေဒီကကပြည်သူပြန်ပြီးတော့ဆက်ဖို့တူတယ်လို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ခုဒီနောက်ထပ်ပေါ့နော်ဒီလိုပြဿနာမျိုးတွေထိခိုက်တန်ရမှုတွေဟလာဒီလိုအခြေအနေတင်းမာမှုတွေမဖြစ်အောင်ဘယ်လိုများဝန်ကြီးတို့ဆောင်ရွက်ဖို့အစီအစဉ်ရှိပါလဲရှင
်နောက်ထပ်ကတော့ကျွန်တော်တို့ကဒေသခံဒီထက်ပြည်သူဆိုတဲ့လူတွေပဲကျွန်တော်တို့ကဥပ္ပိပါလေဒေသခံပြည်သူရရိုးတူဖြစ်တဲ့ဆုံးမညှော်နှင်းချက်တွေရှိအောင်ရှိမယ်အဲ့ဒီညှော်နှင်းချက်တွေပေါ်မှာခုနခံဝန်ရောင်တို့အုပ်စုတွေကတော့ပြီးတော့ဟလာမမှန်မကန်တွေးထုတ်မှုတွေကြောင့်ဖြစ်နေရတဲ့ပြဿနာဖြစ်တဲ့ကြောင့်လို့ကျွန်တော်တို့ကတော့အဓိကအဖြစ်ဒီခံဝန်ရောင်တို့အုပ်စုနဲ့သူတို့နဲ့ဆက်ဆက်ပြီးတော့မှဒေသတွေမှာထူထောင်နေတဲ့လူတွေကိုပဲကျွန်တော်တို့ကလိုအပ်တဲ့တာဖီကာကွယ်မှုကျွန်တော်တို့ကိုရှိပါတယ် ကျန်တဲ့ဒီမတိနားမလို့ပါဝင်တဲ့ဒေသခံပြည်သူတို့သူတို့ရဲ့မျက်နှာချက်တို့ကျွန်တော်ခန့်ထားအောင်မယ်တစ်ဖက်လုံးလက်ခံနိုင်တဲ့အတိုင်းအတာတစ်ခုနဲ့ကျွန်တော်ဖြည့်ဆည်းပေးဖို့တင့်ရှိတယ်ပြဿနာကပုလူတွေကအစီအစဉ်တစ်ဖြစ်မဖြစ်နိုင်တဲ့ခုချက်တွေတောင်းနေရပြီးပြင်မမှုကြီးပို့လို့မြင့်လာအောင်ဒီကိစ္စကြီးဒီ level နဲ့ပို့လို့တင်းပါပြီးသူတို့ထောက်ရှားကြဟာကျောင်းဝိသတ်တို့ချောင်းဆိုတဲ့သဘောနဲ့ထောက်ရှားနေတဲ့သူကြောင့်ကျွန်တော်ကတော့ဒေသခံပြည်သူတွေအဲသူကိနေလူတွေပဲတို့လေလို့ကျွန်တော်နားလဲပါ
ဟုတ်ကဲ့ရှင်ဆိုတော့ဒီသွေးထုတ်လုံးစော်ဒီသူကိုအဓိကဥဆောင်နေသူဘယ်လိုများအရေးယူဖို့စပြီးဆောင်ရွက်နေတာရှိပါပြီလဲရှင
်အဲတော့ကျွန်တော်တို့ဒုံကျွေးအဖွဲ့ကြီးကတရားဥပဒေစိုးမိုးဆိုင်ရာကိစ္စကိုဆောင်ရွက်နေသဖြင့်လို့ကျွန်တော်ပြောနေရပါဟုတ်
ကဲ့ဝန်ကြီးအခုလို့ဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်